မြန်မာမှုနဲ့ဒီမိုကရေစီရေးကိုတော်ဝင်ယုံကြည်တဲ့ဒေါင်ဆန်းစုကြည်နဲ့တွဲဆုံဆွေးနွေးပြင်ရတာအထူးအခွင့်အရေးပါပဲလို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဝီလျံဟိတ်ကပြောပါတယ်။ဒေါင်ဆန်းစုကြည်ကိုကဘာတဝန်းကလူတော်များများကအားကျပြီးမြန်မာနိုင်ငံကလူတော်များများကကြီးညိုဂုဏ်ယူကြတာပြောစရာမလိုပါဘူးလို့လည်းဆိုပါတယ်။ဒေါင်ဆန်းစုကြည်ရဲ့လှုပ်ဆောင်ချက်တွေလူမြောက်မှုနဲ့ဒီမိုကရေစီတန်ဖိုးအတွက်ရုန်းကန်ရတဲ့ခီးရှည်ကြီးကိုအထူးလေးစားပါတယ်လို့လည်းပြောပါတယ်။
Of course, this is an exciting time because now there is the chance that what she and her colleagues have hoped and longed for for so long.
ပြောစရာတော့မလိုပါဘူး။အခွင့်အလမ်းရှိလာလို့ဒီအချိန်ဟာစိတ်လှုပ်ရှားစရာပါ။ဒေါင်ဆန်းစုကြည်နဲ့သူ့ရဲ့လုပ်ဖို့ကိုင်မက်တွေနှိရှိလာများမျှော်လင့်တာဟာဒီနိုင်ငံမှာတကယ်ဖြစ်လာလို့ပါ။ဒီမိုကရေစီရှေ့ရှုတဲ့တိုးတက်မှုလုံနိုင်မှုပါ။
United Kingdom အပါအဝင်ကမ္ဘာတဝန်းကမြန်မာနိုင်ငံရဲ့မိတ်ဆွေတွေဟာမြန်မာနိုင်ငံဒီမိုကရေစီရဲ့ဖြစ်စဉ်ကိုအထူးပံ့ပိုးထောက်ခံပါတယ်။သမ္မတနဲ့ဒေါင်ဆန်းစုကြည်တွေ့ဆုံဆွေးနွေးတာကိုထောက်ခံပါတယ်။နိုင်ငံရေးအကျဉ်းသားတချို့လွှတ်ပေးတာ၊သတင်းမီဒီယာတွေပေါ်တင်းကျပ်ထားတာတွေ short pop ပေးတာတွေကိုထောက်ခံပါတယ်လို့လည်း Mr. Hick ကပြောပါတယ်။ဒါပေမဲ့ဓာတ်ထက်ပိုပြီးလှုပ်ဆောင်ရဖို့လိုအပ်တာကတော့
That remaining political prisoners areReleased. It is not possible to say a country is free.
ကျန်နေသေးတဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ဖို့ပါ။နိုင်ငံရေးယုံကြည်ချက်ကြောင့်ကျင်းတော်ထဲမှာကျင်းသားတွေရှိနေသေးတဲ့နိုင်ငံကိုလွတ်လပ်ပြီးဒီမိုကရေစီနီးကျတဲ့နိုင်ငံလို့ပြောဖို့မဖြစ်နိုင်ပါဘူး
။ဒါကြောင့်နိုင်ငံရေးကျင်းသားတွေလွတ်ပေးဖို့အရေးကြီးပြီးဒါဆိုဥရောပသမဂ္ဂကချမှတ်ထားတဲ့ကန့်သတ်ချက်တွေကြောင်းလဲဖို့ရှိပါတယ်လို့ Mr. Hick ကတစ်ဆက်တည်းပြောပါတယ်။
And we also look to the government to improve humanitarian access to areas of ethnic conflict and to ensure that the election
ဒါသာပြည်ပကဒေသတွေမှာဒီလူသားချင်းစာနာမှုကူညီတွေရောက်ဖို့အစိုးရကတိုးတက်အောင်ဆောင်ရတာကိုလည်းစောင့်ကြည့်မှာပါ။နောက်အေဘီလာတင်းမှာကျင်းပမဲ့ဂျားပြရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တာကိုနိုင်ငံတကာကရှုမြင်အောင်အစိုးရကအာမခံရပါမယ်။
တကယ်ပွင့်လင်းထင်သာမြင်သာရှိရာကတရားဥပဒေစိုးမိုးရေးကိုတကယ်တည်ဆောက်ရာကဒီနိုင်ငံမှာဘာအောင်မြင်မှုရရှိမလဲဆိုတဲ့အလားအလာတွေရှိပါတယ်လို့ Mr. Hick ကဆိုပါတယ်။အနာဂတ်မှာပူးပေါင်းဆောင်ရွက်စရာတွေရှိတဲ့အကြောင်းနှစ်ရှင်လာများရှိခဲ့တဲ့စိတ်ကူးအိမ်မက်တွေအမှန်တကယ်ဖြစ်လာမဲ့အခွင့်အရေးရှိလာတဲ့အကြောင်းဒါပေမဲ့အများကြီးလုတ်ကန်ရမယ်အကြောင်းလည်း Mr. Hick ကပြောပါတယ
်။ The long darkness.through which the people of this country have lived may be coming to an end but
ဒီနိုင်ငံလူတွေအမှောင်တဲ့ကြာမြင့်စွာနေထိုင်ခဲ့ရတာဟာဆုံးမတိုင်ကောင်းတိုင်တော့မှာပါဒါပေမဲ့လူအပ်တာမှားစရာကိုလုံနိုင်လိမ့်မယ်လို့လည်းပဲပြောလိုက်ပါတယ်ဒီအတွက်မဆုံးမနစ်လောက်ကန်ဆောင်းနေတဲ့ဒေါ်ဆန်းစုကြည်ကိုဂုဏ်ပြုပါတယ
်ဒေါ်ဆန်းစုကြည်ကလည်းဗြိတိန်နိုင်ငံသားကြီးဝန်ကြီးမြန်မာနိုင်ငံလာရောက်တဲ့ခရီးစဉ်ကိုကြိုဆိုတဲ့အကြောင်းအလုံးအတွက်အထူးအခါသမယဖြစ်တဲ့အကြောင်းဗြိတိန်မြန်မာဆက်ဆံရေးနှစ်ဖက်အကျိုးကျေးဇူးရှိမဲ့အခါသမယကိုရှေ့ရှုတဲ့အကြောင်းပြောပါရယ်။ဒါအပြင်ကျွန်မတို့ခံစားနေရတာတွေအားကျအတူယူရတာတွေကို Mr. Hick ကထင်ဟပြောပြပါတယ်လို့လည်းဆိုပါရယ
်။ The other day, the other evening at the film festival, a journalist came up to me and said, "Are you living a dream?" And I said,
"No." ဟိုတနေ့ညနေကလုတ်တဲ့ရုပ်ရှင်ပွဲတော်မှာသတင်းတော်တစ်ယောက်ကကျွန်မကိုမေးပါရယ်။စကူရီအိမက်တွေနဲ့နေနေတာလားတဲ့ကျမကမဟုတ်ပါဘူးဒါကအလုပ်ဒီစကားဟာအခုဗြိတိန်နိုင်ငံသားကြီးဝန်ကြီးပြောတာနဲ့တထက်သေးပါပဲဆင်ကျမတို့စကူအိမက်တွေတကယ်အကောင့်ထဲပေါ်ဖို့ဆိုရင်ကျမတို့အတော့ကိုအလုပ်လုပ်ရပါမယ်ဗြိတိန်ရဲ့ကမ္ဘာတဝန်းကမိတ်ဆွေတွေဟာဒီဂျိုးပန်းချက်တွေအတွက်ကျမတို့နဲ့အတူတကွရှိမယ်လို့ယုံကြည်ပါတယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်
I don't believe in dreaming for the sake of dreaming. We have to have a goal and we have to know how we intend to realize our dreams. And the how usually boils down to a very simple word, hard work. And we will work very hard and we should be sure our friends will...
စိတ်ကူးရဲ့အိမ်မက်တွေအတွက်စိတ်ကူးရင်တဲ့အလုပ်ကိုကျမမယုံကြည်ပါဘူး။ကျမတို့ပန်းနိုင်ရှိရပါမယ်။အိမ်မက်တွေအကောင့်ထဲပေါ်ဖို့ပင်ပင်ပန်းပန်းကြိုးစားရပါမယ်။ဘယ်လိုစမလဲဆိုအမတန်ရိုးစင်းတဲ့စကားရက်နဲ့စယုံပါပဲ။အလုပ်ကြိုးစားဖို့ပါ။ကျမတို့အလုပ်ကြိုးစားရပါမယ်။ကျမတို့ဘက်မှာရှိတဲ့မိတ်ဆွေတွေကျမတို့နဲ့အတူရှိမယ်ဆိုတာသိကြပါရဲ့။မြမပြည်သူတွေရဲ့အိမ်မက်ဖြည့်ဆည်းပေးဖို့အတူတကွလုပ်ရင်အောင်မြင်ပါမယ်လို့ဒေါင်ဆန်းစုကြည်ကပြောပါရဲ့။ဗြိတိန်နိုင်ငံသားကြီးဝန်ကြီးဝီလျံဟိတ်ကသမ္မတဦးသိန်းစိန်ဟာရိုးသားတယ်လို့ဆိုပါရဲ့။ မြန်မာနိုင်ငံမှာအပြောင်းလဲရှိတာမှန်ပေမဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့လိုတယ်လို့လည်းဆိုပါတယ်ဒေါ်အောင်ဆန်းစုကြည်ကလည်
း All political prisoners should be released and there should be all efforts made
နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်ပေးသင့်ပါတယ်တိုင်းသားပဋိပက္ခတွေချုပ်ငိမ့်ဖို့စွမ်းလုံကြိုးစားသင့်ပါတယ်လွတ်လပ်မြတ်တဲ့ဂျားဖြတ်ရွေးကောက်ပွဲမျိုးကိုရှုမြင်ခြင်းပါတယ်လို့မြန်မာဒီမိုကရေစီကောင်ဆောင်ဒေါ်အောင်ဆန်းစုကြည်ကပြောသွားတာပါရှင်